to the Voice of America in Burmese.
Mingla mne khima thora shin mya shin American Bureau su Washington DC myo ro BOE American tan ye 2021 khu ne September la 13 ye ni tin la ni mne khin season dwe ko line to meter 25 40 51 to ka ni dai yai thau lwin ni ba bi shin thora shin mya shwin lan chan mye cha ba si shin jama thank you type ba di mne khin season dwe ko ta win yu tin set pe ma phit par de
mingla ba shin chuma ga khmyat ba di mnai khin tin ne ko ko nyan win aw ne du pyo pya pe ba me afghanistan nai nga ma cham ma khwe tha de sa tin kan ne ma a myo thami ri ko pinya tin cha khwen pe me lo taliban pinya yi win ji ga pyo cha lai ba de asean nai ngan twi ne tiyuk nai ngan do ha le chang pyan tan mu san ya pu paung saung ya ye twet swin nwe ka ja ba de india nai ngan a tan pi ne de ma myama nai ngan la 26 yaw ko tya mon la ya mu ne a phan khan ya ba de di lo thu cha de tadin le cha ma ba mat tin yi thai
hok ke ba shin ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဘက်ကဆက်လက်အတည်ပြုခံအရေးကဘာတဝမ်းတောင်းဆိုမှုတွေကိုသတင်းတွေအပြီးမှာစူးစီးတင်ပြပေးပါမယ
်။အခုဒီနေဦးတော်နိုင်ကကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေအားလုံးကြည့်ရဆိုရင်ကျွန်တော်တို့ရဲ့ပြည်သူသားအဓိကပါဆိုတဲ့ဥစ္စာအရန်ပေါ်လွင်နေဆိုတာအရန်များပါလေ။ဒါကြောင့်ပြည်သူတွေ
တမတ်ကြီးဦးကျော်မိုးထွန်းပါရှင်ပကြခင်မှာနားဆင်ကြရအောင်ပါ။ဒီနောက်မှာတော့ဒီမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့လူခွင့်ရချိုးဖောက်မှုအထောက်အထားတွေကိုစုဆောင်းနေတဲ့ IIMM အခြေခံနဲ့ဆွေးနွေးထားတဲ့မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းတွေကောက်နှုတ်တင်ပြချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တက်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာစာသင်ခန်းတွေအဆောက်အဦတွေထဲမှာကျားမတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘယ်ကြောင်မှမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်တွေရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟကန်နီကတနင်္လာနေ့မှာပြောပါတယ်ကျားမတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးယဉ်ကျေးမှုအရာပါမကန့်ညီတဲ့အတွက်အခုလိုခွဲခြားပြီးသင်ကြားစီတာဖြစ်ကြောင်းအာဖဂန်နိုင်ငံအတွက်မူဝါဒအစ်စ်ကိုချပြတဲ့ကာဘူးကသတင်းစာရှင်းလင်းပွဲမှာယာယီဝန်ကြီးကပြောတော်တာပါဒါပြန်ဆရာမတွေဟာကျောင်းသူတွေကိုပဲပညာသင်ပေးခွင့်ရှိကြောင်းနဲ့တင်ပေးမဲ့ဆရာမလည်းအလုံးလောက်ရှိနေတယ်လို့ပြောပါတယ်။ဆရာတွေကတော့ကျောင်းသူတွေကိုအစ္စလာမ်ဥပဒေရှာရီယာကိုမချိုးဖောက်ရင်သင်ကြားပေးခွင့်ရှိတယ်လို့လည်းပြောပါတယ်။ဒီဥပဒေရအကာရန်တစ်ခုထားပြီးမှသင်ချပြီးမှသင်ကြားပေးရမှာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအာဖဂန်မှာအောင်မြင်ခဲ့တဲ့ပညာရေးကိုဆက်ပြီးတော့ထိန်းထားဖို့အတွက်တာလီဘန်အစိုးရကလူလာကြောင်းဒါပေမဲ့ကြားမတွဲပြီးတင်တာမျိုးမရှိစေရဘူးလို့လည်းဟာကန်နီကပြောပါတယ်။အာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့1996ခုနှစ်ကနေ2001ခုနှစ်အတွင်းလူခွင့်ရေးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးခဲ့ရတာကြောင့်ဒီကာလတွေအတွင်းနိုင်ငံတကာရဲ့ဝိုင်းပယ်မှုကိုခံခဲ့ရတာပါ။အမျိုးသမီးတွေအတွက်အဖို့ဖြစ်ဆွေမျိုးအမျိုးသားတဦးမပါရင်အိမ်ပြန်ထွက်ခွင့်မရှိတယ်လို့မင်းကလေးငယ်ရီကိုလည်းတာလီဘန်တွေကပညာသင်ခွင့်မပေးခဲ့ပါဘူး
။ကာတာနိုင်ငံသားဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်ကြီးခန့်အပ်ထားတဲ့ဝင်ကြီးချုပ်ကိုတနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါဟာအာဖဂန်ကိုတာလီဘန်ကြီးသိမ်းပိုက်ပြီးနောက်နိုင်ငံတကာရဲ့အစိုးရကိုယ်စားလှယ်တူပထမဦးဆုံးအကြိမ်ဖြစ်လာရောက်တာဖြစ်ပါတယ်။အာဖဂန်ရဲ့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ပါဝင်တင့်သူတွေအားလုံးဆွေးနွေးဆောင်ရွက်ဖို့ကာတာနိုင်ငံသားဝင်ကြီးကတာလီဘန်ဝင်ကြီးချုပ်မူလာမိုဟာမက်ကိုတိုက်တွန်းခဲ့ကြောင်းကာတာနိုင်ငံသားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါအပြင်အာဖဂန်နိုင်ငံရဲ့တည်ငြိမ်ရေးကိုချင်းချောင်းနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှင်းလင်းဖယ်ရှားရေးမှာပူးပေါင်းကြိုးပမ်းသွားကြဖို့ကိုလည်းသူတို့နှစ်ဦးကြားဆွေးနွေးကြကြပါတယ်။ဝန်ကြီးရှိတ်မိုဟာမက်ဟာတာလီဘန်ဝန်ကြီးချုပ်အပြင်အခြားဝန်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပြီးဆွေးနွေးပွဲအတွင်းနှစ်ဖက်အပြန်အလှန်ဆက်ဆံရေးလူသားချင်းစာနာမှုကူညီထောက်ပံ့ရေးစီးပွားရေးဖွံ့ဖြိုးမှုအပြင်ကမ္ဘာနိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားရေးတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရကဆိုပါတယ်။
တည်ဆုံးသွားပြီလို့လအတော်ကြာသတင်းထွက်နေတဲ့အယ်ကိုင်ဒါခေါင်းဆောင်အိုင်မန်အယ်ဇော်ဝါရီကိုစက်တဘာ6ရက် 9/11 တိုက်ခိုက်မှုအနှစ်20ပြည့်နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့ဗီဒီယိုခွေအစ်စ်မှာပြန်တွေ့လာရပါတယ်။ဒီဗီဒီယိုကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်းဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ဝက်ဘ်ဆိုက်စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာအယ်ဇော်ဝါရီကဂျူးစလင်မာဘရော့မှာဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောတယ်လို့ ဇန်နဝါရီလတဲ့ဆီးရီးယားကရုရှားတပ်တွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုအပါအဝင်အယ်ကာဒါတွေရဲ့တိုက်ခိုက်မှုတွေကိုချီးကျူးထားတယ်လို့ပြောပါတယ်။အာဖဂန်မှာ20စစ်ပွဲနောက်ပိုင်းအမေရိကန်တွေတပ်တွေပြန်ရုတ်သိမ်းတာကိုအယ်ဆာဝါရီကပြောပေမဲ့အခုလိုတပ်တွေရုတ်သိမ်းဖို့အတွက်တာလီဘန်တွေနဲ့2020 February လကတည်းကသဘောတူချက်ရထားတာဖြစ်တဲ့အတွက်အခုသူပြောဆိုချက်ဟာမကြခင်ကမှရိုက်ထားတဲ့ဗီဒီယိုလိုထောက်မပြနိုင်ကြောင်းလည်း site ကပြောပါတယ်။ဒါအပြင်သူကပြီးခဲ့တဲ့လတဲ့တာလီဘန်တွေအာဖဂန်မြို့တော်ကာဘူးကိုသိမ်းယူခဲ့တာကိုဖော်ပြမထားဘူးလို့ပြောပါတယ်။ဒါပေမဲ့ January 1ရက်မှာ Syria မြောက်ပိုင်း Raqqa မြို့မှာ Russia တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုတော့ဖော်ပြထားကြောင်းနဲ့အဲ့ဒီအချိန်ကနေစနေနေ့အထိသူလှုပ်ရှားသွားလာနေတယ်ဆိုတော့ကိုတက်တေပြနေတာဒါမှမဟုတ်ဗီဒီယိုထုတ်ပြန်ချက်တခုမှမရှိဘူးလို့လည်းပြောပါတယ်။2022ကုန်ပိုင်းလောက်မှာ El Zawahiri ဖြားလာပြီးတည်ဆုံသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကဆလို့စနေနေ့အထိသူအသက်ရှင်နေကြောင်းပြနိုင်တဲ့အထောက်အထားမတွေ့ခဲ့ရပါဘူး။ဒါကြောင့်သူတည်ဆုံတာဖြစ်နိုင်တယ်လို့ဒီနှစ်ဆန်းလနောက်ပိုင်းမှာတည်ဆုံတာဖြစ်နိုင်တယ်လို့ site အဖွဲ့ director က Twitter မှာရေးပါတယ
်။ယူရိုနိုင်ငံကနျူကလ িয়ার လုပ်ငန်းခွင်နေရာတွေမှာနိုင်ငံတကာစုံစမ်းစစ်ဆေးသူတွေရဲ့လုံခြုံရေးစောင့်ကြည့်ကင်မရာအသုံးပြုရိုက်ကူးခွင့်ကိုအီရန်ကသဘောတူခွင့်ပြုလိုက်ပါတယ်။ဒါဟာဒီသတင်းပတ်တဲ့တန်တမာရေးထိတ်တဲ့ရင်ဆိုင်ရမယ့်အရေးကိုရှောင်လွှဲလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA ကြီးကဲရာဖဲဂရော့စီနဲ့အီရန်ရဲ့အမှုမြူစွမ်းအင်အဖွဲ့ AEOI ကြီးကဲမိုဟာမက်အယ်စ်လာမီတို့တီဟရန်မြို့မှာတွေ့ဆုံမှုအပြီးဒီခွင့်ပြုမိန့်ကိုစက်တင်ဘာ22ရက်နေ့ကနေကြေညာခဲ့တာပါ။2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်ဆနိုင်ဖို့ကြိုးပမ်းနေကြချိန်မှာအီရန်နဲ့အနောက်နိုင်ငံတွေကြားရှိတဲ့တင်းမာမှုတွေပြေလျော့စေဖို့ရည်ရွယ်ပြီးအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးစောင့်ကြည့်ကင်မရာနဲ့ဒေတာသိမ်းဆည်းထားနိုင်မဲ့ hard drive တွေကို IAEA နဲ့ AEOI နှစ်ဖွဲ့ရဲ့ပူးတွဲကြီးကြပ်မှုအောက်မှာအသုံးပြုသွားရမှာဖြစ်တယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အီရန်ကအခုလိုခွင့်ပြုချက်ပေးလိုက်တာအတွက်ကြိုဆိုကြောင်း IAEA အကြီးကဲโกรซีก็ပြောကြပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113ညာလိုင်းဒိုမီတာ40 kHz 9413ညာလိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ဂူဟာတီမြို့မှာတနင်္ဂနွေနေ့ကမြန်မာနိုင်ငံသား26ယောက်ကိုတရောင်းဝင်လာရောက်မှုနဲ့ဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲကပြောပါတယ်။အမျိုးသမီး17ယောက်ပါဝင်မြန်မာနိုင်ငံသား26ယောက်ဟာချင်းပြည်နယ်ကဖြစ်ပြီးစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်မီဇိုရမ်ပြည်နယ်ထဲကိုရှောင်ပြေးလာသူတွေလို့ဖော်ပြထားပါတယ်။သူတို့ကိုအိန္ဒိယမှတ်ပုံတင်အက်ဒ်ဟာကပြားမဲဆန္ဒရှင်ကပြားတွေလို့မီဇိုရမ်မှာထုတ်တဲ့ဆရစတန်းအတုတွေနဲ့ဖမ်းဆီးရမိတာလို့အာတန်ရဲကပြောပါတယ်။သူတို့ကိုအိန္ဒိယရဲ့ပြည်ဝင်ခွင့်ဆိုင်ရာတည်ဆဲဥပဒေတွေနဲ့တရားဆွဲဆိုထားပါတယ်။ဂူဝါဟာတီကရာဟာဘရီဟိုတယ်မှာဖမ်းဆီးရမိသူတွေဟာအသက်18နှစ်ကနေ29နှစ်ကြားအရွယ်တွေဖြစ်ပြီးမြန်မာနိုင်ငံတဲကဇဂိုင်းဖလမ်ဟာခါကနေလာရောက်သူတွေဖြစ်ပါတယ်။မီဇိုရမ်ပြည်နယ်ထဲမှာချင်းပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်မှ14ဦးအပါအဝင်မြန်မာနိုင်ငံကလာရောက်ခိုးလုံသူနိုင်ငံသား9000ကျော်ရှိပါတယ်။သူတို့ကိုမီဇိုရမ်ပြည်နယ်အစိုးရကနေရာစီစဉ်ပေးထားတယ်လို့တချို့ကတော့သူတို့ဆွေမျိုးတွေရှိရမှနေကြတာပါ။မြန်မာနိုင်ငံတွင် February 6ရက်အာဏာသိမ်းခဲ့တဲ့နောက်ဖမ်းဆီးနှိမ်နှင်းမှုတွေနဲ့အတူအိန္ဒိယအရှေ့မြောက်ပိုင်းကိုဒုက္ခသည်တွေဝင်ရောက်နေတာကြောင့်ဝင်လာသူတွေကိုပြန်ပို့ဖို့ဘဟုအစိုးရကမတ်လထဲမှာညွှန်ကြားခဲ့ပေမဲ့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကတော့ဝင်ရောက်လာတဲ့ချင်းဒုက္ခသည်တွေဟာမီဇိုရမ်မျိုးနွယ်တွေဖြစ်တဲ့အတွက်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့တုံ့ပြန်ခဲ့ပါတယ်
။ကိုဗစ်ကြောင့်လေကြောင်းလုပ်ငန်းတွေထိခိုက်နေတာကိုပြန်လည်မြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲတရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေကြားပထမဦးဆုံးသောအရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲတရက်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအွန်လိုင်းမှာရောတရုတ်ပြည်တောင်ပိုင်းဂွမ်ဇီကျောင်းကိုပိုင်အုတ်ချုပ်ခွင့်ရရဲ့မြို့တော်နန်းနင်းမှာပါလူချင်းတွေ့ဆုံဆွေးနွေးခဲ့တာပါ။ဒါဟာတောက်ကြနေကစတင်ခဲ့တဲ့18ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲနဲ့တရုတ်အာဆီယံစီးပွားရင်းနှီးမြှုပ်နှံမှုထိပ်သီးဆွေးနွေးပွဲတွေကြားတည်တံ့ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီနှစ်ဟာတရုတ်အာဆီယံအပြန်အလှန်ပူးတွဲဆက်ဆံရေးအနှစ်30ပြည့်နှစ်ဖြစ်ပါတယ်။ပြီးခဲ့တဲ့အနှစ်30ကိုပြန်ကြည့်ရင်အာဆီယံ6မြို့မှာသာတရုတ်နိုင်ငံကိုတရရည်ပြန်တမ်းတဲ့လေရင်ခီးစဉ်ရှိခဲ့ရာကဒီကနေ့အချိန်မှာတော့မြို့ပေါင်း44ခုအထိတိုးလာပါတယ်။လေကြောင်းလိုင်းအရေအတွက်ဟာလဲ680ကျော် တိုးလာပါတယ်ခင်ဗျာ
။တန်းနဲ့ချီတဲ့အမေရိကန်အလုပ်သမားတွေကာကွယ်ဆေးမထိုးမနေရလို့သမ္မတဂျိုးဘိုင်ဒန်ရဲ့ညွှန်ကြားချက်အသက်အတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကြဲကြဲပြန့်ပြန့်ကန့်ကွက်နေတဲ့ကြားကပဲလူမှုကျန်းမာရေးဆိုင်ရာအရာရှိချုပ်Vivek Mathe ကခုခံပြောဆိုလိုက်ပါတယ်။ကာကွယ်ဆေးမထိုးတဲ့အလုပ်သမားတွေဟာအလုပ်အဖြုတ်ခံရမယ့်အခြေအနေမှာရှိနေပါတယ်။ Mathe ကတော့သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတွင်းလူပေါင်း300,000ခွဲလောက်ကူးစက်မြန် Delta ပိုးတဲ့အကူးစက်ခံရပြီးတည်ဆွန်ရသူ1,500ကျော်ရှိတာကိုတုံ့ပြန်ရမှာလူရိုးလှုပ်ဆောင်တစ်ခုဖြစ်ပြီးတင့်တော်တဲ့တုံ့ပြန်ချက်လို့ ABC ရုပ်သံမင်းမြန်းကွန်းကိုပြောပါတယ်။အလုပ်သမားတရားဓမ္မမို့ဒီတဲ့ပုံများတဲ့လုပ်ငန်းခွင်တွေအတွက်အလုပ်ရှင်တွေအနေနဲ့သူတို့အလုပ်သမားတွေကာကွယ်ဆေးမထိုးမနေရတကယ်လို့ဆေးမထိုးခြင်းတွေကိုဗစ်ပိုးရှိမရှိအပတ်စဉ်ဆန်းသက်မှုတွေမလုပ်မနေရတတ်မှတ်ဖို့သမ္မတဘိုင်ဒန်ကညွှန်ကြားခဲ့တာပါ
။သောနာစီများခင်ဗျာကျွန်တော်တို့အခုအတန်းလွှင့်နေတဲ့ဒီပြီးခဲ့တဲ့မိနစ်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပတဲ့2021 US Open Tennis အမျိုးသားဘိုလ်လူပွဲမှာရုရှားနိုင်ငံသားဒန်နီကဆာဗီးယားနိုင်ငံသားဂျိုကိုဗစ်ကို၃ပွဲပြတ်နဲ့အနိုင်ရရှိသွားပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။မြန်မာနိုင်ငံမှာဆီယန္နာသိမ်းပြီးတဲ့နောက်ပိုင်းကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအရေးယူချမှတ်နိုင်ရေးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဖြစ်သံအမတ်ကြီးဦးကျော်မိုးထွန်းကိုလက်ခံပေးရေးအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်တင်းတင်းကြပ်ကြပ်ကဆန္ဒပြတောင်းဆိုချပါတယ်။ကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
96ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုစက်တင်ဘာ14ရက်ကနေ21ရက်နေ့အထိနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပဖို့ရှိနေတာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်내တချို့ကမြန်မာအရေးလှုပ်ရှားသူတွေနယူးယောက်မြို့မှာလာရောက်စုဝေးပြီးကုလသမဂ္ဂဆိုင်ရာမြန်မာပြည်အမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူအများစုလူလာတဲ့ဦးကျော်မိုးထွန်းကိုပဲပြန်ပြီးလက်ခံနေရာပေးဖို့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြောင်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြပွဲကိုဦးဆောင်သူဦးနေတင်မြစ်ကပြောပါတယ်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံကကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခု96ကျင်းရောက်ညီလာခံမှာဆက်လက်ထားရှိရင်းနဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖြစ်တဲ့ NUG ကိုကုလသမဂ္ဂကအသိမှတ်ပြုရေးအတွက်ကျွန်တော်တို့က USA တာမကဘူးကမ္ဘာလုံးကကျွန်တော်တို့တစ်ချိန်နဲ့တစ်ပြိုင်နဲ့တောင်းဆိုဆန္ဒဖော်ထုတ်ကြခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒါမတိုင်ခင်ကာလလေးမှာပဲကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့193နိုင်ငံကိုကျွန်တော်တို့စာတီးပို့ထားပါတယ်ပြီးတော့96ကျင်းရောက် UNG မှာအလက်ကျတဲ့President ကိုကုလသမဂ္ဂထွေထူးမှုဆိုတော့ကျွန်တော်တို့စာတီးပို့ထားရတဲ့တရားနန္ဒဖုကိုလိုလားတဲ့ဒီမိုစီကိုထုံးကောင်းလုပ်ပေးတဲ့နိုင်ငံတွေကတော့ကျွန်တော်ဘက်ကထောက်ခံအားပေးမှုပြုလုပ်လိမ့်မယ်လို့အပြင်းနဲ့ယုံကြည်ပါတယ်ခင်ဗျာ
ကုလရုံချုပ်ရှိဆန္ဒပြပွဲအခမ်းအနားကိုတက်ရောက်လာတဲ့မြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကလည်းအခုလိုပြောသွားပါတယ
်အခုဒီနေဦးတော်နိုင်ကကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေအားလုံးကြည့်ရဆိုရင်ကျွန်တော်တို့ရဲ့ပြည်သူသားအဓိကပါဆိုတဲ့ဥစ္စာအရန်ပေါ်လွင်နေဆိုတာအရန်များပါတယ်ဒါကြောင့်ပြည်သူတွေရဲ့အင်အားနဲ့သာပေါ့နော်ကျွန်တော်တို့ဒီစစ်ကောင်စီပြုတ်ကြရေးဒီ Federal Democracy နိုင်ငံတည်ထောင်ဖို့အတွက်ကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်ပေးကြဖို့ကျွန်တော်မြစ်တာရက်ခိုင်လိုပါတယ်
နယူးယောက်မြို့ကဆန္ဒပြပွဲကိုလူအင်အား900ကျော်တက်ရောက်တယ်လို့သိရပါတယ်ဆန္ဒပြသူတွေဟာကုလသမဂ္ဂရုံးချုပ်ရှိကနေမြို့လေ Times Square အထိခြေတက်ဆန္ဒပြခဲ့ကြပါတယ်အလားတူအာနာသိန်းစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးကောင်စီမှအရေးယူပေးဖို့နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာပြည်သူလူလားတဲ့တန်အမတ်ကြီးကိုလက်ခံပေးဖို့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းမြန်မာရေးလှုပ်ရှားသူ150ဝန်းကျင်ဆန္ဒပြတောင်းဆိုခဲ့ကြောင်းဆန္ဒပြပွဲမှာပါဝင်သူကိုထေးအောင်က VOA ကိုပြောပါတယ
်အဓိကရချက်ကတော့လက်ရှိမလက်ရှိမှာလုံးမဲ့စက်တင်ဘာ software ဒီမှာလုံးမဲ့ဟာဒီဒုက္ခရေးကောင်စီရဲ့အစည်းအဝေးမှာလဲကျွန်တော်ကြားတဲ့သတင်းအရတပယ် IWM ကနေပြီးတော့ချက်လက်ပေါင်း3,000ကျော်စုဆောင်ပြီးတော့ဒီမြန်မာစစ်ကောင်စီရဲ့လူခွင့်ရေးစုဖော်မှုတွေကိုပြင်ပြမယ်ဆိုတော့သိရတဲ့အတွက်ဒါကျွန်တော်တို့အကျန်းကိုကြိုးဆိုတယ်ဒါကိုလည်းကျွန်တော်တို့ထောက်ခံတဲ့ပွဲလေးဖြစ်ပါတယ်နောက်တစ်ခုကပါလဲဆိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီ NUG ရဲ့ကိုယ်စားလှယ်အလောင်းဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အဖြစ်ဟာတရားဝင်ပြည်မှတ်ပြုဖို့အတွက်ကိုဟာကျွန်တော်တို့ထောက်ခံအားပေးတဲ့ပွဲလေးလည်းဖြစ်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမဲ့48ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတော့စက်တင်ဘာ13ရက်တနင်္လာနေ့ကစပြီးအောက်တိုဘာလဆန်းအထိကျင်းပသွားဖို့ရှိနေပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတန်မှတ်ကြီးဖြစ်
ဆက်ပြီးခံနာဖို့မြန်မာပြည်လှုပ်ရှားသူတွေဘက်ကတောင်းဆိုနေတယ်လို့ပဲစစ်ကောင်စီဘက်ကလည်းသူတို့ရဲ့အိမ်ဆောက်အစိုးရကိုကိုစားပြုတဲ့ကုလဆိုင်ရာမြန်မာတန်မှတ်ကြီးအဖြစ်ဝါရှင်တန်ဒီစီကမြန်မာစစ်တပ်မှူးဗိုလ်မှူးကြီးအောင်သူရင်ကိုစီရင်တင်သွင်းထားပြီးကုလသမဂ္ဂရဲ့ကိုယ်စားလှယ်စီစစ်လက်ခံရေး Credential Committee ကအဆုံးဖြတ်တစ်ခုခုပေးဖို့ရှိနေပါတယ်ခင်ဗျာ
မြန်မာရေးဆွေးနွေးခန်းကိုဆက်ပြီးတင်ပြပေးပါမယ်မြန်မာနိုင်ငံမှာဖြစ်တဲ့အဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုဆက်လက်စူးစမ်းနေကြောင်း IIMM ရဲ့အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။တနိုင်ငံလုံးမှာဖြစ်သမျှကြီးလေတဲ့ပြစ်မှုကျူးလွန်မှုအမှန်တမျှဆက်လက်စူးစမ်းသွားမှာဖြစ်တယ်လို့လည်းအကြီးအကဲ Nicholas Khumjian ကပြောပါတယ်။မဆုမြတ်မွန်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Welcome Mr. Nicholas Khumjian. Welcome to VOA. Welcome to VOA Burmese program. Mr. Khumjian is the head of IIMM or Myanmar Mechanism.
Myanmar Mechanism လို့တူကောက်ခေါ်တဲ့ IIMM ရဲ့အကြောင်းကိုရှင်းပြပေးပါ။ဒီ Myanmar Mechanism ရဲ့လုပ်ပိုင်ခွင့်တာဝန်တွေကဘာပါလဲ။ဒီတာဝန်တွေခြေဖို့ဘယ်လိုမျိုးဆောင်ရွက်နေပါလဲရှင်
။ Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
မြန်မာမကနီဇမ်ဆိုတာကတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဆင့်အမြင့်ဆုံးအဖွဲ့အစည်းလူခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ယနေ့ရက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ကိုအနင်းထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2017ခုနှစ်ကလေးကစလို့စိုးရွားတဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးရွားတဲ့ပြစ်မှုတွေရဲ့အထောက်အထားတွေစုဆောင်းဖို့တင်စီဖို့နဲ့တုံ့သက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကမြန်မာတနင်္ဂနွေလုံးမှာအကျုံးဝင်ပါတယ်။ကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေကိုဖွဲ့စည်းတစ်ခုကကျူးလွန်တာဖြစ်ဖြစ်လူတူးတစ်ယောက်ကကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်နေဆိုလို့ရှိရင်အထောက်အထားတွေစုဆောင်းဖို့လုပ်ပိုင်ခွင့်အာဏာအနှင်းထားပါတယ်။2017ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့လုပ်ပိုင်ခွင့်ကိုလူခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေအထိဆက်ပြီးတော့အချက်လက်တွေစုဆောင်းနေမှာပါကျွန်တော်တို့ကိုလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြစ်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်တို့ရထားတဲ့ဒီအချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်သလိုမျှဝေဖို့ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီအချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘသူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်။အမှုတိစောက်ထားပြီးတော့တနည်းနည်းကြလို့ရှိရင်သက်ဆိုင်ရာမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်ဖို့ပြင်ဆင်ထားရပါတယ်
။ And like you mentioned and you explained before it was started
ဆောဆောမစ္စတာခွန်ချမ်ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲဒီ IIMM ကိုစပြီးတော့ဖွဲ့စည်းချိန်တော့ရှမ်းကချင်ရခိုင်မှာဒီ2017ခုနှစ်ထဲကဖြစ်နေတဲ့အဆိုးဝါးဆုံးလူခွင့်ချိုးဖောက်မှုအထောက်အထားတွေကိုစုဆောင်းမှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်။ဒါပေမဲ့ February 1ရက်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူခွင့်ချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဲဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုတိုးချဲ့လိုက်တဲ့သဘောပါလားရှင
် So does it mean that the mandate has extended?
No, the mandate has not been extended. When we were established, it actually
လုပ်ပိုင်ခွင့်တာဝန်တွေကိုတိုးပြလိုက်တာမဟုတ်ပါဘူး။ IIMM ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းလေကမြန်မာတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းဖို့တာဝန်ပေးထားတာပါ။ခင်ဗျားပြောတာမှန်ပါတယ်။လူခွင့်ရေးကောင်စီက IIMM ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုအထောက်အထားတွေကိုအဓိကစုဆောင်းဖို့တောင်းပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမဆိုကျူးလွန်တဲ့ဒီကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တောင်းပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုပ်မထားပါဘူး။ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတောင်းယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းအထောက်အထားတွေကိုစူးစီးသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအတိုင်းအဝန်ကအခုလိုမျိုးအထောက်အထားတွေကိုစုဆောင်းနေတယ်ဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန်းဆုတ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ IIMM ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information?
အဲ့တော့ဒီ IIMM ကဘယ်လိုအချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားဟတ်တမဖြစ်ရအောင်ပေါ့နော်။ဘာတွေသတိပြုသင့်ပါလဲရှင်။
We're looking at crimes that amount to serious international crimes are defined generally as crimes against humanity, war crimes.
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုဆေးရဆွဲမှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပါတယ်။ဆေးရဆွဲမှုကတော့လက်နက်ကိုင်ပြစ်ပခါတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ Geneva Bringing Bar အချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါတယ်။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရက်သားတွေပေါ်မှာစနစ်တကျအကျယ်ပြန့်ပြန့်ပြစ်မှတ်ထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချူဖောက်မှုမျိုးဖြစ်ပါတယ်။ လူမျိုးတုံးတပ်ဖြတ်မှုကတော့ရွေချက်ရှိရှိနဲ့လူမျိုးရေးဘာသာရေးအခြေခံနဲ့အတိုင်းအဝိုင်းတွေကိုဖျက်ဆီးပစ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုပြစ်မှုတွေကျူးလွန်နေဆိုတဲ့အထောက်အထားမျိုးစုံကိုစုဆောင်းပါတယ်။ဒီပြစ်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့အထောက်အထားတွေကိုလည်းစုဆောင်းပါတယ်။ပြစ်မှုကျူးလွန်ခံရသူတွေတပ်တွေတွေကိုကျွန်တော်တို့စကားပြောချင်ပါတယ်။ဒီမှုတွေကျူးလွန်ဖို့စီစဉ်သူတွေအမိန့်ပေးသူတွေကိုပေါ်ထုတ်ဖို့အတွက်တဲ့တဲ့ဝင်ဝင်အကြောင်းချက်တွေသိထားသူတွေနဲ့စကားပြောနိုင်မှုကသိအရေးကြီးတယ်ဆိုတာအလားတူပြမှုတွေစုံစမ်းမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်။ဒါကြောင့်မလို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့မျှော်လင့်ပါတယ်။ကျွန်တော်တို့နီးမျိုးစုံနဲ့အထောက်အထားတွေစုဆောင်းတဲ့အသေးစိတ်ကိုတော့ကျွန်တော်တို့အလုပ်တွေထိခိုက်မှာဆိုလို့သိပြပြောချင်ပါဘူး။ပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးချင်လို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။သူတို့ကိုကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပေးတယ်ဆိုရင်ဘာဖြစ်တာလဲ။ဘယ်နည်းကဗမာဖြစ်တာလဲ။အဲ့ဒီဓာတ်ပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မေးပါတယ်။အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပေးဖို့မလိုပါဘူး။ကျွန်တော်တို့စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အန္တရာယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်။သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်။ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်။ပို့တဲ့အချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်တန်လုံခြုံစိတ်ချရတဲ့ Proton Mail စနစ်ကိုသုံးပါတယ်။တခုရှိတာကဆက်တွေ့သူတွေကလည်းအဲ့ဒီ proto mail စနစ်ကိုသုံးဖို့တော့တွေ့ပါတယ်။ message ပို့ခြင်းနဲ့ဆိုရင်လည်း signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့ကြံပြုခြင်းပါတယ်
။ So since some IIIM is doing open source investigation.
Now the IIIM ကဘယ်သူမှမဆိုပေးပို့တဲ့အထောက်အထားအချက်လက်တွေကိုပေါ့နော်ရယူစုဆောင်းတဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ?
Well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos but we've reviewed all of them
စေခေါ်မှုတွေရှိပါတယ်အထူးသဖြင့်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်းနှစ်သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်းသိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ခေါမှုတစ်ခုကကျွန်တော်ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစစ်မြစ်တဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်။ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
်။ Yeah like you explained before one of the
ဆောဆောမစ္စတာခွန်ချမ်ပြန်ကြတော့တဲ့အထက်မှာပါတယ်လို့ပဲဒီ IIIM ရဲ့အဓိကအလုပ်တစ်ခုကတော့ဒီအဆိုးဝါးဆုံးပေါ့နော်လူပင်ချိုးဖောက်တဲ့ကိစ္စတွေကိုစူးစမ်းသိမ်းဆည်းပြီးတော့မှသုံးသပ်ပေးရတာပါဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူခွင့်ရချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူးအဲ့တော့ရရှိတဲ့အချက်လက်တွေကတကယ်ဖြစ်ခဲ့တယ်မှန်တယ်ဆိုတာသိစားအောင်လုပ်ဖို့ရောဘယ်လောက်ခက်ခဲပါလဲရှင
် Well certainly the lack of access to crime scenes and to go to Myanmar where many of the witnesses areis a hindrance
normal get in the area เนี่ยမျက်မြင်သက်သေတွေအများကြီးရှိတဲ့မြန်မာနိုင်ငံတည်းကိုမသွားနိုင်တာကအခက်အခဲတစ်ခုဖြစ်တယ်ဆိုတာကတော့သိကြပါတယ်ပုံမှန်ဆိုလို့ရှိရင်ရာဇဝတ်မှုတွေစုံစမ်းရင်အခင်းဖြစ်တဲ့နေရာသွားကြည့်တာကအဆရပါဆိုတော့ကျွန်တော်တို့အတွက်ကပို့ပြီးတော့စိန်ခေါ်မှုတွေဖြစ်စီပါတယ်ဒါပေမဲ့လည်းကျွန်တော်တို့မှာထောက်ထားတွေစုဆောင်းမှုတခြားနည်းလမ်းတွေရှိပါတယ်တချို့ကမြန်မာနိုင်ငံတည်းကလာတဲ့သူတွေစီကရတယ်အဲ့လိုရသမျှထောက်ထားတွေအားလုံးကိုနောက်နှစ်ပေါင်းများစွာတောင်းနိုင်တဲ့အထိစူးစီးသိသိထားပါတယ်။အခုလက်ရှိရရှိထားတဲ့အချက်လက်တချို့ကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမဲ့နောက်တစ်နှစ်နှစ်လောက်မှရတဲ့အထောက်ထားတွေရတိတ်ကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့တိတ်ကိုရေးကြည့်ပါတယ်။အခုဆိုရင်ကျွန်တော်တို့မှာဝန်ထမ်း90လောက်ရှိပါတယ်။လုပ်စရာတွေကလည်းအများကြီးပါပဲ။အချက်လက်တွေစုဆောင်းဖို့သုံးသပ်ဖို့စီကောမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာတက်ဆိုင်ရာနေပင်မှာကြွညင်သူတွေရှိပါတယ်။စေရာဇဝတ်မှုတွေလူသားလူပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့အချက်လက်တွေအများကြီးကိုသုံးသပ်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါတင်မကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေ၊လူညွှန်းဝန်ထမ်းတွေအချက်လက်တွေကိုအစ်စ်မြင့်ကြမ်းညွန်စာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်တွေတွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။ information management system with the skilled personnel in that section
I'm sure there must have been several attempts but you
IIIM အနေနဲ့ဒီမြန်မာနိုင်ငံနဲ့သွားဖို့အတွက်ကိုတချိန်မကစူးစမ်းခဲ့ဘူးမဲ့ထင်ပါတယ်။နောက်မှရောဒီမြန်မာခေါင်းဆောင်တွေပူးပေါင်းဆောင်ရွက်လာအောင်လို့ဆွဲဆောင်ဖို့နောက်မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းရနေတဲ့ဆင်ဒီမြန်မာနိုင်ငံရဲ့နေရာတွေသွားနိုင်ဖို့ထပ်ပြီးတော့စူးစမ်းမဲ့အစီအစဉ်တွေရရှိပါလားရှင
် Well we will continue to send our requests to have access to the country. I think I've
မြန်မာနိုင်ငံတွေကိုသွားနိုင်ဖို့ခွင့်ပြုချက်ရတဲ့အထိဆက်ပြီးတော့တောင်းသွားမှာပါကျွန်တော်ကိုယ်တိုင်သွားနိုင်ဖို့လဲခွင့်ပြုချက်တောင်းထားပူပါတယ်သူတို့ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမှာပါမြန်မ မြန်မာနိုင်ငံနဲ့တွားနိုင်ဖို့သူတို့ခွင့်ပြုချက်ပေးသည်ဖြစ်စီမပေးသည်ဖြစ်စီကျွန်တော်တို့ကတော့အထောက်အထားတွေရနိုင်ဖို့ကျွန်တော်တို့လုပ်နိုင်တဲ့နည်းတွေနဲ့ဆက်လက်လုပ်သွားမှာပ
ါ So another important job for the mechanism is to share
double IWM ရဲ့ဒီနောက်အရေးကြီးတဲ့အလုပ်တစ်ခုကတော့ရရှိထားတဲ့အချက်အလက်တချို့နဲ့ပြစ်မှုကျူးလွန်ထားတဲ့အမှုတွေတွေကိုတီးခြားလွတ်လပ်တဲ့တရားရုံးနေနဲ့မျှဝေဖို့ပါအဲ့တော့ဒီ double IWM ကပေးတဲ့အချက်အလက်တွေကတရားရဂိုင်းနှုတ်မှန်ကန်စိတ်ချရတဲ့ဒီနိုင်ငံတကာဥပဒေတွေလိုက်နာတဲ့တရားရုံးတွေခုံရုံးတွေမှာတုံးလို့ရမယ်ဆိုတာမျိုးအာမခံနိုင်အောင်လို့ရောဘယ်လိုလုပ်ပါလဲရှင့်
Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years.
နိုင်ငံအဆင့်နိုင်ငံတကာအဆင့်ပြည်မှုဆိုင်ရာစစ်ဆေးကြားနာတဲ့အမှုတွေမှာနှစ်ပေါင်းများစွာအတွေ့အကြုံရှိတဲ့ဝန်ထမ်းတွေမျိုးစုံကျွန်တော်တို့မှာရှိပါတယ်။ကျွန်တော်တို့ဘက်ကတော့ပြည်မှုဆိုင်ရာစစ်ဆေးကြားနာမှုတွေမှာလိုက်နာဆောင်ရွက်တဲ့ကိစ္စတွေအတိုင်းအကောင်းဆုံးလုပ်သွားမှာပါ။တခါလေကြောက်လို့ရှိရင်တပ်တွေအထောက်အထားရဖို့ဇင်းမြင့်နေရာတွေစီသွားလို့မရတဲ့အခြေအနေမျိုးဖြစ်တတ်ပါတယ်။အဲ့ခါမျိုးကြရင်တော့တခြားဖြစ်ရထောက်ထားရင်းနဲ့ဆက်ဆက်စဉ်းစားပြီးတော့သူတို့ရဲ့မှန်ကန်စိတ်ချရမှုကိုအတည်ပြုယူနိုင်ပါတယ်။နိုင်ငံတကာယာစုတရားရုံးတွေနိုင်ငံတကာယာစုမှုစုံစမ်းစစ်ဆေးမှုတွေမှာဒါမျိုးကကြုံတွေ့ရလေရှိပါတယ်။ကျွန်တော်ကိုယ်တိုင်ယာစုတရားရုံးမှာစစ်တဲ့အမှုတွေအပြင်အထောက်အထားစုဆောင်တဲ့အဖွဲ့တွေစုစုပေါင်း9မျိုးမှာပါဝင်ခဲ့မှုပါတယ်။ယာစုမှုဖြစ်ခဲ့တဲ့နေရာတွေစီသွားပြီးစုံစမ်းနိုင်ဖို့နောက်ဒီပြစ်မှုကျူးလွန်ထားသူတွေစီသွားပြီးတော့မေးမြန်းခွင့်မျိုးမရတဲ့စင်ခေါ်မှုမျိုးတွေမကြာခဏကြုံတွေ့ရကြပါတယ်။ပြည်တွင်းမှာစစ်ဆေးတဲ့အမှုမျိုးတွေတက်ပို့ပြီးတော့ခက်ခဲပါတယ်။ဒါပေမဲ့လည်းတခြားနည်းလမ်းတွေနဲ့ထောက်ထားတွေရရှိအောင်လုပ်နိုင်ခဲ့တဲ့အတွေ့အကြုံတွေနဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်ပါတယ်
။ So currently there are ongoing legal processes.
လက်ရှိမှာဆိုရင်ဒီမြန်မာခေါင်းဆောင်တွေအပေါ် ICC, ICJ နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲထားတဲ့အမှုတွေရှိပါတယ်။အဲ့တော့အဲ့ဒီအမှုတွေအတွက်ရော double IWM ကဘယ်လိုမျိုးအဆက်အသွယ်လုပ်ပူးပေါင်းဆောင်ရွက်နေပါလဲ။
So we were created specifically with the mandate to share information with national or international.
ဘုကိုဒီအပေါ်မှာမြန်မြန်တတတရားစီရင်မှုလူလာတယ်စီရင်နိုင်မယ်ဆိုတဲ့နိုင်ငံအဆင့်နိုင်ငံတကာအဆင့်တရားရုံးတွေမှာအမှုကြားနာဆက်စည်းတဲ့အခါမှာအချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့ double IWM ကိုအဓိကဖွဲ့စည်းထားတာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပေးဖို့လုပ်တဲ့ဟန်ပြဆစ်ဆင်းမှုမျိုးမဖြစ်စေရပါဘူး။စစ်စခန်းသူရဲ့အခွင့်အရေးကိုလေးစားပြီးတော့အမှုမှာပတ်သက်နေသူတွေအားလုံးအတွက်မြင့်မြတ်တတကြားနာတရားစီရင်မှုမျိုးဖြစ်ဖို့လိုပါတယ်။နိုင်ငံတကာယာစုတရားရုံး ICC နဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကအမှုတွေမှာ double IWM အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လူ့ခွင့်ရေးကောင်စီကကျွန်တော်တို့ကိုအထူးတိုက်တွန်းထားပါတယ်။အဲ့တရားရုံးနှစ်ခုရဲ့တရားစီရင်ရေးကကြွားချပါတယ်။တရားရုံးနှစ်ခုလုံးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။တင့်တော်ရဲ့အထောက်အထားတွေပေးဖို့လည်းအဆင့်တက်ပါဒါပေမဲ့လည်းမျှဝေနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ခွင့်ပြုချက်ပေးထားတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေပါတယ်ဒီမှာ view သရရှင်တွေကိုအရေးကြီးတာတစ်ချက်ပြောချင်တာကကျွန်တော်စီအချက်လက်အထောက်အထားတွေပေးတဲ့အခါမှာအဲ့ဒီအထောက်အထားတွေကိုတရားစီရင်စစ်ဆေးမှုတွေမှာသုံးခွင့်ပေးမလားလို့ကျွန်တော်တို့ဘက်ကမေးပါတယ်သုံးခွင့်ပေးပါတယ်လို့ခွင့်ပြုတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေခွင့်ရှိပါတယ်တကယ်လို့သူတို့ကမျှဝေခွင့်ပြုရင်တော့မှကျွန်တော်တို့ဘက်ကဒီလိုမျှဝေလို့သူတို့အတွက်ဒါမှမဟုတ်တခြားတယောက်ယောက်အတွက်အနေရရှိမလားဆိုထပ်ပြီးတော့စဉ်းစားဆုံးဖြတ်ပါတယ်အနည်းငယ်ရှိနိုင်တယ်လို့ကျွန်တော်တို့ဘက်ကသုံးသပ်လို့ရှိရင်တရားရုံးတွေကိုမပြီးပါဘူးအနည်းငယ်မရှိနိုင်ဘူးဆိုတော့မှမျှဝေရဖြစ်ပါတယ
် if we would unduly endanger individuals
thank you so much Mr. Kumjam thank you for giving time to answer the questions
thank you very much
မဆုမြမောအစီအစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေး။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရစေ။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ13ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲမှာဖော်ပြခဲ့ကြတဲ့မြန်မာဆိုင်ရာသတင်းတွေထဲကကောင်းလို့ရရာတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်သလိုမြန်မာပြည်ကပေးစာသတင်းတွေထဲကသုတအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတကမှအရင်ဆုံးနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြခဲ့ကြတဲ့မြန်မာဆိုင်ရာသတင်းတွေထဲကနေကောက်နှုတ်ရရာတွေကိုကောက်နှုတ်စူးစီးတင်ပြပေးပါမယ်ရှင်။မတ်အင်ချင်နိုင်ပါရှင်။
မင်္ဂလာပါရှင်ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါ
မြန်မာနဲ့အာဖဂန်နစ္စတန်အတွက်ဘယ်သူကိုစားပြုမလဲဆိုတော့ကုလသမဂ္ဂရဲ့အကြက်အတဲကောင်းစင်နဲ့ The New York Times သတင်းစာအွန်လိုင်းစာမျက်နှာမှာ Rick Gladstone ရေးသားထားတဲ့ဆောင်မကိုအရင်ဆုံးတင်ပြမှာပါနှစ်နိုင်ငံလုံးကအစိုးရတွေဟာအာဏာသိမ်းအုပ်စုတွေရဲ့ဖြုတ်ချမှုခံခဲ့ရပြီးတဲ့နောက်ဘလို့ပဲဖြစ်ဖြစ်ကမ္ဘာအကြီးဆုံးတန်တမာရေးစပွဲဝိုင်းမှာဒီအာဏာရှင်တွေကိုနေရာပေးမလားဆိုပြီးမေးခွန်းထုတ်စာချီရေးထားပါတယ်မြန်မာနိုင်ငံမှာရက်ဆက်တဲ့စစ်တပ်အာဏာသိမ်းမှုနဲ့တာလီဘန်တွေအာဖဂန်နစ္စတန်မှာအောင်ပွဲပြန်ရလာတာဟာကုလသမဂ္ဂရင်ဆိုင်နေရတဲ့အကြက်တဲတွေကတခုဖြစ်နေတဲ့အချိန်အခုလာမဲ့သတင်းပတ်အတွင်းကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကျင်းပတော့မှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတန်တမာရေးရာစုဝေးတဲ့အချိန်မှာအငင်းပွားစရာဖြစ်မဲ့ကိစ္စကတော့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်စစ်မှန်တဲ့ကိုယ်စားလှယ်အဖြစ်ဘယ်သူကိုရေးချွဲမလဲဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဆိုပါတယ်။အတိုက်ခံတွေကိုအပြင်းထန်ရရဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ကြဲကြဲပြန့်ပြန့်ပြစ်တင်ရှုတ်ချခံရတဲ့ဖေဗူလာကအာဏာသိမ်းခဲ့တဲ့မြန်မာစစ်အုပ်စုဟာသူတို့အပေါ်တစ္ဆာခံမဲ့တန်အမတ်နဲ့ကုလသမဂ္ဂမှာအစာထိုးဖို့ကြိုးပမ်းခဲ့တာပါတခါအမေရိကန်ကြောတောင်နောက်ခံပြုထားတဲ့အာဖဂန်အစိုးရပြိုလဲပြီးတဲ့နောက်ပြီးခဲ့တဲ့လကအာဏာပြန်လည်ရယူခဲ့တဲ့အကြမ်းဖက်အစွန်းရောက်အစ္စလာမစ်တာလီဘန်တွေဟာကုလသမဂ္ဂမှာသူတို့ရဲ့တန်တမန်ကိုယ်စားလှယ်ကိုလက်ရှိတန်တမန်နေရာမှာအစာထိုးနိုင်ဖို့မျှော်လင့်ချက်တွေရှိနေတယ်လို့ဆိုပါတယ်လက်ရှိတန်အမတ်ကိုအာဏာဆွလွတ်လိုက်တဲ့အာဖဂန်အစိုးရကလွန်ခဲ့တဲ့လအနည်းငယ်တွင်မှခန့်အပ်ခဲ့တာပါမြန်မာနိုင်ငံမှာအစိုးရကိုဖြုတ်ချအာဏာသိမ်းခဲ့သူတွေဒါမှမဟုတ်အကြမ်းဖက်ဝါဒီစီးရင်နေအသွင်းခံရပြီးစောင့်ကြည့်ခံနေရတဲ့တာလီဘန်စစ်သွေးကြတွေဘက်ကနေကုလသမဂ္ဂမှာတန်တမာနေရရလာနိုင်တယ်ဆိုတဲ့အယူအဆဟာတန်တရားဖြစ်စရာကောင်းပေမဲ့သီအိုရီအရတကယ်လို့သူတို့ကိုတရားဝင်အစိုးရတွေဖြစ်ကုလသမဂ္ဂကမြင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆိုပါတယ်ပါလီမန်ဒီမိုကရေစီစနစ်ကစလို့ဘရင်စနစ်အာဏာရှင်စနစ်စတဲ့နိုင်ငံရေးစနစ်အမျိုးမျိုးကတန်တမန်တွေဟာအဖွဲ့ဝင်193နိုင်ငံရှိတဲ့ကုလသမဂ္ဂနဲ့ကာလကြာရှည်စွာအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုတာအယူအဆတွေပေါ်မှာအပြန်အလှန်ပယ်ချခဲ့တဲ့အစိုးရတွေအချင်းချင်းဒန်းတူစကားပြောဆက်ဆံကြတဲ့ကဘာပေါ်ကတစ်ခုတည်းသောနေရာဖြစ်ပါတယ်။ဒါပေမဲ့လည်းတန်တမန်နဲ့သူ့ကိုကိုစားပြုတဲ့အစိုးရရဲ့တရားဝင်မှုကိုအတည်ပြုဖို့စံတတ်မှတ်ချက်တွေရှိနေတယ်လို့ဆိုပါရယ်ပုံမှန်အားဖြင့်ဆိုရင်တော့နိုင်ငံတကာနိုင်ငံကသူတို့တန်တမန်နေရာအတွက်တစုံတယောက်ကိုအမည်စင်တင်သွင်းခွင့်ရှိပြီးနိုင်ငံအတွက်မှန်ကန်တဲ့တန်တမန်တဦးဟုတ်မဟုတ်အငင်းပွားမှုကိုဖြေရှင်းတဲ့အခါမှာအစိုးရကိုမကြိုက်ဘူးဆိုပြီးကုလသမဂ္ဂအနေနဲ့ပြောလို့မရတဲ့အကြောင်းလက်ရှိကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကသူရာထူးတက်တန်းကုံဆုံးတဲ့အကြောင်းပြုလုပ်တဲ့ကြာတာပတိနေကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်ကုလသမဂ္ဂမှာရမယ့်ထိုင်ကုန်နေရာဟာအစိုးရတွေအတွက်အလွန်အင်မတန်အရေးကြီးရတဲ့အကြောင်းရင်းတွေမှာကိုယ့်ရဲ့ပြိုင်ဘက်တွေကကိုယ့်ကိုစန့်ကျင်နေဆိုရင်တော့ကမ္ဘာအတိုင်းဝိုင်းကကိုယ့်ကိုတရားဝင်ယုံကြည်လက်ခံနေဆိုတဲ့ပြတာတဲ့နေရာဖြစ်နေပါရယ်ကုလသမဂ္ဂမှာနိုင်ငံတနိုင်ငံကိုဘယ်သူကိုစားပြုမလဲဆိုတာအထွေထွေညီလာခံစတင်ချိန်မှာဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်6နိုင်ငံပါဝင်တဲ့ Credentials Committee ကစုံဖြည့်ရတာဖြစ်ပါတယ်။ပုံမှန်အားဖြင့်ဒီ committee ဟာနိုင်ငံတွေရဲ့တန်အမတ်တွေအနေနဲ့ချမှတ်ထားတဲ့စီးမြင်စည်းကမ်းတွေနဲ့ညီမညီစီစစ်တာဖြစ်ပါတယ်။ဒါပေမဲ့တန်အမတ်ကိုစားပြုတဲ့နိုင်ငံအစိုးရရဲ့တရားဝင်မှုရှိမရှိအငင်းပွားစရာဖြစ်လာတဲ့ဆိုရင်တော့ committee ကနေအထွေထွေညီလာခံကပဲစုံဖြတ်ဖို့ပြန်ပြီးတင်ပြလေရှိပါတယ်။ဒီနေ့မှာတော့အစိုးရတရားဝင်မှုရှိမရှိမေးခွန်းထုတ်စရာဖြစ်နေတဲ့မြန်မာနဲ့အာဖဂန်နိုင်ငံတွေလို ဘယ်တအမှတ်ကကိုစားပြုတယ်လဲဆိုတာကိုကော်မတီအနေနဲ့စဉ်းစားဆုံးဖြတ်ရဖို့ရှိနေကြောင်းဩစတြေးလျသုတေသီတဦးကထောက်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနေရာမှာကော်မတီအနေနဲ့သူ့ရဲ့စဉ်းစားဆုံးဖြတ်မှုကိုတရင်ပတ်ပေါင်းများစွာဒါမှမဟုတ်လနဲ့ချီပြီးအချိန်ဆွဲနိုင်တယ်လို့လည်းသူကဆိုပါတယ်။လက်ရှိမှာတော့မြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ရှိနေတဲ့တန်အမှတ်တွေဖြစ်တဲ့ဥကြုံမိုးထွန်းနဲ့ဂူလမ်အိုက်ဆက်ဇီယာရီတို့ကိုဆက်ထားပြီးဘသူကိုရွေးချယ်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂဘက်ကရွှေ့ဆိုင်းလိမ့်မယ်လို့တန်တမန်တွေကုလသမဂ္ဂကျွမ်းကျင်သူအများစုကမျှော်လင့်ထားကြောင်းအဲ့ဒီသုတေသီကပြောပြခဲ့တယ်လို့ဆိုပါရယ်သူတို့နှစ်ဦးလုံးဟာဖြုတ်ချခံရတဲ့အစိုးရတွေကရွေးချယ်ခန့်အပ်ခဲ့သူတွေဖြစ်ပါတယ်ဒီလိုဖြစ်ရမျိုးအများအပြားကုလသမဂ္ဂမှာအရင်ကကြုံတွေ့ခဲ့ရတဲ့အထင်ရှားဆုံးဖြစ်ရတွေကတော့တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပဲဖြစ်တယ်လို့ဆိုပါရယ်ကုလသမဂ္ဂကိုစတင်တည်ထောင်တဲ့အထဲမှာပါဝင်ခဲ့တဲ့တရုတ်နိုင်ငံဟာ1949ခုနှစ်ကွန်မြူနစ်တော်လှန်ရေးပြီးတဲ့နောက်တက်လာတဲ့ကွန်မြူနစ်အစိုးရဟာရှုံးနိမ်သွားပြီးထိုင်ဝမ်ကိုမောက်ထုတ်ခံရတဲ့မျိုးချစ်အစိုးရကရွေးချယ်ခဲ့တဲ့ကုလသမဂ္ဂတန်အမတ်နေရာမှာပြောင်းလဲအစားထိုးတဲ့လုပ်ရက်ကိုကုလသမဂ္ဂကလက်မခံငင်းပယ်ခဲ့ပါတယ်။ CA ခေတ်ကာလတစ်လျှောက်လုံးအမေရိကန်ဟာတရုတ်ကွန်မြူနစ်အစိုးရရဲ့ကုလသမဂ္ဂမှာသူတို့တန်တမန်ကိုယ်စားလှယ်နေရာရဖို့တောင်းဆိုကြိုးပမ်းမှုတွေကိုပိတ်ပင်ခဲ့တယ်လို့ဆိုပါရယ်။နောက်ဆုံး1982ခုနှစ်ရောက်မှကုလသမဂ္ဂအထွေထွေညီလာခံကနေထိုင်ဝမ်ကိုအသိမှတ်ပြုတာကိုပယ်ဖြတ်ပြီးတရုတ်ကွန်မြူနစ်အစိုးရကိုအသိမှတ်ပြုလိုက်ပြီးတဲ့နောက်တန်တမန်နေရာပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါရယ်။တောင်အာဖရိကနိုင်ငံဖြစ်ရမှာဆိုရင်ကုလသမဂ္ဂမှာကိုယ်စားလှယ်နေရာမရှိခဲ့တာနှစ်ပေါင်းအတော်ကြာခဲ့တယ်လို့ဆိုပါရယ်။1950နဲ့60ခုနှစ်တွေအတွင်းလူမျိုးရေးခွဲခြားမှုမူဝါဒတွေကြောင့်တောင်အာဖရိကဟာအထီးကျန်ဖြစ်လာပြီး1984ခုနှစ်အထွေထွေညီလာခံကနေနိုင်ငံရဲ့တန်တမန်ကိုယ်စားလှယ်နေရာကိုရပ်ဆိုင်းခဲ့ပါတယ်။နောက်အနှစ်20ကြာလူပြူလူမဲခွဲခြားမှုဆုံးသက်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂမှာသူတို့နိုင်ငံရဲ့ကိုယ်စားလှယ်နေရာကိုပြန်ပြီးရရှိခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအလုံးကိုဗစ် -19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါမိုင်းအင်ဂျင်နိုင်စုစည်းတင်ပြခဲ့တဲ့ကမ္ဘာသတင်းတွေတဲကမြန်မာဆရာသတင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့သောရရှင်တို့ VOA ကိုရေးသားပေးပို့လာတဲ့ပေးစာတွေကိုပြန်ကြားပေးမယ်မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါရှင်
ပေးနေကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်အခုတော့အရင်ကျမတို့စီကို Messenger ကနေပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေဖော်ပြပေးသွားချင်ပါတယ်ပထမအဦးဆုံးဆူတောင်းပေးလာတဲ့သောရရှင်ရဲ့စာတော်လေးကိုဖော်ပြပေးခြင်းပါတယ်။နတ်ဘီရင်ဆိုတဲ့သောရရှင်မင်္ဂလာပါ။အေးချမ်းသာယာပျော်ရွှင်ပါစေ VOE ။သတင်းမှန်တွေကိုကြားသိရတဲ့အတွက်ထောက်ရအားပေးနေပါတယ်။ဆိုပြီးတော့ဒီသောရရှင်နတ်ဘီရင်ဆိုတဲ့သောရရှင်ရေးလာပါတယ်။မဆလာခင်မှာတမားတို့ရေဒီယိုလေးကိုအဖေးဖွင့်ပြီးတော့နားထောင်ခဲ့တဲ့ခေတ်စနစ်မှာအခုတိုးတက်မှုတွေကြောင့် Messenger Facebook အထိနားဆင်ရတာကြည်လင်ပြတ်သားမှုရှိပါတယ်တဲ့။သောရရှင်တယောက်ရေးလာပါတယ်။မဆလာခေတ္တရနားဆင်အားပေးလာတာအခုထိ Facebook ခေတ္တအားပေးလာတဲ့သောရရှင်ဖြစ်တဲ့အတွက်ကြောင့်မို့ကလာရှိကြနားဆင်လာတာဖြစ်ပါတယ်ရှင်အခုတော့ကျမတို့ဒီ Radio Team ကရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းဒီ Facebook ကနေပြီးတော့ကြည့်ရှုလို့ရပါပြီเนาะအစဉ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကမကွေးတိုင်းဒေသကြီးတရဲမြို့နယ်ကပါပထမဆုံးအချိန် VOE ကိုစာရေးပူးခြင်းမှာဆိုပြီးတော့ Messenger မှာစာရေးပို့လာတဲ့ကိုညင်ကြီးက
မင်္ဂလာပါ VOE ဝိုင်းတော်သားအားလုံးကကြီးသုံးပါကြော်လွှားနိုင်ကြပါစေအင်္ဂါအဖေကအမြဲတမ်း VOA ကိုနားထောင်တော့စေကျော်တဲ့အရွယ်ကလေးကနားထောင်ဖြစ်ခဲ့တာပါအထူးသဖြင့်ကြေးလက်မှနေတဲ့ကျွန်တော်တို့အတွက်တော့သတင်းစစ်မှုကအင်မတန်အားနည်းပါတယ်ကမ္ဘာသတင်းမြမသတင်းတွေကိုစုံစုံလင်လင်တင်ဆက်ပေးနေတဲ့ VOA Radio အစီအစဉ်တွေကတဆင့်သီးခွင့်ကြားခွင့်ရနေကြတာပါ Facebook YouTube တို့ကနေရုပ်သံနဲ့စုံစုံလင်လင်အားပါတရနားဆင်ကြည့်ရှုခြင်းပေမဲ့အင်တာနက်သုံးရတဲ့ဈေးကကြီးမှတော့ Radio ကိုပဲအားကိုးနေရတော့မှ ဩဂုတ်လ29ရက်နေ့ည9:00နာရီကနေ 10:00 နာရီအထိရေဒီယိုရုပ်သံအစီအစဉ်မှာမအေးသနာကျော်ကိုရုပ်နဲ့အတန်တွဲပြီးမြင်ရလို့ကျေနပ်မိပါတယ်ဗျာ။နောက်ပြီးကိုကျော်ကျော်သိမမသစင်အောင်မခင်ဖြူထွေးမဆုမြတ်မွန်တို့သတင်းကြီးညာပြီးဆိုရင်နားထောင်ရတာသတင်းကိုပို့ပြီးစိတ်ဝင်စားစေပါတယ်။လေယူလေသိန်းအဖြတ်တော့အားလုံးအဆင်ပြေပါတယ်။ဖြစ်ပေါ်တိုးတက်သမျှမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြည်သူတွေစီအမြဲတမ်းအရောက်ပို့ပေးပါအောင် VOA ရေကျေးဇူးတင်ပါတယ်ဗျာ။
ပြေကောမက်ဆန်ဂျာကရေးလာတဲ့တော်ရှင်ကြော်တောင်းကမင်္ဂလာပါ view ရေးတဲ့ဂျေစုကိုတအားတင်ပါတယ် view ကိုစာရေးချင်နေတာကြာပါပြီ Facebook ကအခုမှပြန်ရတာမကြသေးဘူးဗျအပိတ်ခံထားရတယ်ဆိုတော့အခုလို့သူပထမဆုံးကျွန်တော်စီကမက်ဆန်ဂျာကနေပြီးတော့စာရေးတာအောင်မြင်လို့အခုလို့ဝမ်းသာအားစာရေးလာပါတယ
်ဒီစာကလည်းနေရာမှန်လားမှားလားမသိနောက်ပြီးဒီနေရာကနေရေးရင်ရောက်လားမရောက်လားကိုလည်းသိချင်လို့အစမ်းရေးကြည့်လိုက်တာပါနောက်နေ့မှ VOA ကပေးစာကဏ္ဍမှာစာရေးပြီးထည့်ချင်တာနောက်ပြီးကျွန်တော်ကနှီးပညာလည်းသိမလို့တတ်ဘူးဗျအခုလောလောဆယ်မှာကျွန်တော်အကောင့်ကစာပို့လို့မရအောင်ဘယ်သူကလှုပ်ထားလဲမသိဘူးအခုဟာကညာမိုးချုပ်လို့ထင်တယ်နောက်ပြီး VOA အကောင့်ထဲကိုရောက်သွားတာတေချာအောင်လုပ်နေတုန်းကမရောက်ဘူးအခုဘယ်ဟာပဲလို့ရောက်သွားမှန်းကိုမသိဘူးလှုပ်တတ်လို့မဟုတ်ဘူး VOA ဆိုတဲ့စက်လုံးပေါ်လာလို့ဝမ်းသာအားရနှိမ့်ထက်လိုက်တာကွက်တီပဲပြောလိုက်တာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောလို့ဘယ်ကနေဘလို့ဒီစာရေးတဲ့နေရာကိုရောက်သွားလဲမသိဘူးဆိုတာကိုကျွန်မနည်းနည်းရှင်းပြချင်ပါတယ်เนาะကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားလိုက်ရင်ကျမတို့ကိုဆက်သွယ်ဖို့အတွက်အပေါ်ဒီ VOA ဓာတ်ပုံလေးနဲ့မိတ်ဆက်အောင်နာလေးမှာ Messenger ကနေပြောစာရေးပို့လို့ရတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုနှိပ်လိုက်တာနဲ့ကျမတို့စီကိုစာရေးလို့ရတဲ့နေရာကိုအလိုလျောက်ရောက်သွားတာဖြစ်ပါတယ်ဒီတော့ရှင်ကိုကြောတောင်းလည်းအဲ့ညာလေးကိုနှိပ်ပြီးလို့ကျမတို့စီကိုအခုလိုစာရေးဖို့ရောက်လာတာဖြစ်ပါလိမ့်မယ်နော်အဲ့ညာကနေပြီးကျမတို့စီကိုစာရေးဆက်သွယ်တာလွယ်ပါတယ်မြန်လဲမြန်ပါတယ်ဒါကြောင့်မလို့ရှေ့လျှောက်မှာလည်းအကြောင်းကြီးရင်ရှင်ကျမတို့စီကိုအဲ့ညာကနေစာရေးဆက်သွယ်ပါလို့မှာခြင်းပါတယ်ရှင်မြန်မာနိုင်ငံမှာနေစဉ်တွေ့ကြုံနေရတဲ့အဖြစ်အပျက်တွေနောက်ပြီးတော့ကိုဘေးပတ်ဝန်းကျင်မှာကြုံရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာတွေကိုလည်းမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးနေပါရင်တော့မင်္ဂလာပါ VOA ရေးဆိုပြီးတော့ရေးလာတဲ့တော်ရရှင်နာမည်ဖြုတ်ထားပေးပါဆိုတဲ့ຫນွေဦးတော်လန်ရေးတော်ရရှင်တဦးကတော့
မင်္ဂလာပါ VOA ရေးအရင်က CDM အခု PDF မတရားမှုကိုတော်လှန်လိုချင်တဲ့အရာကိုရယူနိုင်ဖို့နေရတာခက်ခဲလာပါတယ်တခါတလေတော့လည်းစိတ်ဓာတ်ကျမိပါတယ်ပြန်အားတင်းရင်းနဲ့ပဲစိတ်တင်းနေရတယ်ငပိရေတို့စရာကိုပဲနေတိုင်းအဖို့ပြုနေရတယ်ခုလိုနေမကောင်းတဲ့အချိန်တွေမှာအင်ကအမိလက်ရဟင်းတစ်ခွက်ကိုလွမ်းမိတယ်ဘာပဲဖြစ်ဖြစ်မတည်ခဲ့ရင်တော့အားလုံးနဲ့ပြန်ဆုံချင်ပါသေးတယ်ပေးစာများကဏ္ဍမှာထည့်ပေးခဲ့ရင်နာမည်ဖြောက်ထားပေးပါနော
်အမိလက်ရဟင်းတစ်ခွက်ကိုလွမ်းနေတဲ့အဝေးတနေရာကຫນွေဦးတော်လန်ရေတော်ရရှင်တယောက်ရေးလာတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးချင်ပါတယ်ဆိုပြီးတော့တော်ရရှင်နေစာရေးလာကြတာတွေလည်းကျမတို့နေ့စဉ်လိုလက်ခံရရှိပါရနော်အဲ့ထဲကတချို့သတင်းတွေဆိုရင်ကျမတို့ဒီကနေပြီးတော့သတင်းတောက်တွေကနေသတင်းလိုက်တာမျိုးတွေအတီဖြူရာမျိုးတွေရှိသလိုမျိုးတချို့ကိုတော့ကျမအခုမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးချင်ပါတယ်တော်ရရှင်တယောက်ကမင်္ဂလာပါ view တဲ့ကျွန်တော်ကတော့ view ရဲ့ပင်နိုင်ပရိသတ်ပါအခုတော့ကျွန်တော်ညူယောက်ကိုရောက်နေတာ9နှစ်ရှိပါပြီ2009အရေးခင်ကလေးကအနာရှင်တော်လန်ရေးလှုပ်ရှားလာတဲ့မျိုးဆက်တယောက်ပါကျွန်တော်သတင်းပေးခြင်းလို့ပါဆိုပြီးတော့သူ့ရဲ့ရွာကြောင်ရွာကဆွေမျိုးတွေပြောပြလာတာကိုကျမတို့စီစာရေးပြီးတော့အကြောင်းကြားလာပါတယ
်စစ်ကောင်စီရဲ့တပ်တွေဟာအခုကျွန်တော်တို့ရွာဘုံကြီးကျောင်းနဲ့စာတင်ကျောင်းကိုစကန်ချနေပါတယ်ကျွန်တော်ဇာတိရွာကချုံရွာအုပ်စုအိုးရင်းတွင်တောင်ရွာမြောက်ရွာချောင်းရွာတစ်ဆိုပြီးသုံးရွာရှိပါတယ်ဒါပေမဲ့ချောင်းရွာတစ်ကဟိုတုန်းကအုပ်စုခွဲတဲ့အခါဆက်ပြချင်းအုပ်စုတွေပါသွားပါတယ်ဆက်ပြချင်းဆိုတော့လွန်ခဲ့တဲ့တစ်လလောက်ကတိုက်ပွဲဖြစ်ခဲ့ပြီးPDF ရောရွာသားတွေရော30လောက်ကြာဆုံးခဲ့ရတဲ့ရွာပါကျွန်တော်တို့ရွာတွေကဒီပင်းအင်းမျိုးနယ်မှာရှိပါတယ်အခုဖြစ်စဉ်ကစစ်ကောင်စီတပ်တွေကကနီမင်းကင်းဘုဒ္ဓလင်နယ်ဘက်ကနေတောင်းနှင်းလာပြီးကျွန်တော်တို့အိုဒင်းတွင်တောင်ရွာမြောက်ရွာတွေကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးရောက်လာပါတယ်စာတင်ကြောင်းနဲ့ဘုံကြောင်းတွေကိုတက်ဆွဲပြီးဘုံကြောင်းထဲမှာပုံးရှောင်နေတဲ့ရွာသားနှစ်ဦးကိုရွာထဲကိုလိုက်ပြစေခိုင်းပြီးဈေးစံဆိုင်ကဗီဒီယိုတွေကိုတော့ဖြတ်ပြီးလိုချင်အားယူရွာထဲမှာမွေးရတဲ့ချက်တွေကိုပစ်ကပ်ဖမ်းဆီးပြီးစာတင်ကြောင်းနဲ့ဘုံကြီးကြောင်းထဲမှာချက်စာပြီးတက်ဆွဲခဲ့ကြပါတယ်။စာတင်ကြောင်းနဲ့ဘုံကြီးကြောင်းကကက်ရက်ပါ။ရွာသူရွာသားတွေကအခုဆိုမနေရဲလို့ရွာပြင်မှာထွက်ပြေးနေကြပါတယ်။ကျွန်တော်တို့ဘက်ကမွေကလည်းပေါ်၊မွေလည်းကြောက်ရွံ့၊ဓာတ်မီလည်းမတုံးရဲ၊ရွာတွေလည်းဝင်လို့မရ ခုချိန်ကစဘာဆိုင်ချိန်ဆိုတော့လေခွင်းမြင့်ရှုံးပွဲတွေကြားတဲ့ခက်ခက်ခဲပြေးလွှားနေရပါတယ်။ရွာကလူတွေနာမည်ကိုနာမည်လွဲသုံးစေချင်ပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကတော့သူတို့ရွာမှာဖြစ်တဲ့အဖြစ်အပျက်တွေမှာကိုယ်တိုင်ကြုံတွေ့နေရတဲ့သူတွေရဲ့နာမည်တွေကိုအတိအကျရေးပြလာတာဖြစ်ပါတယ်။ဒီမှာဒီစာမှာဒီရွာသားတွေရဲ့နာမည်တွေကိုခြံလှပ်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်။ကျေးဇူးပြုပြီးတော့ကျွန်တော်နာမည်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတဲ့တော်ရရှင်နောက်တစ်ယောက်ရဲ့စာကိုလည်းပြောပြပေးချင်ပါသေးတယ်။သူရဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေပေါ်မှာသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါသေးတယ်
။မင်္ဂလာပါ VOA ရေ VOA ကိုအသက်25နှစ်ကတည်းကစနားထောင်လိုက်တာအခုအသက်54နှစ်ရှိပါပြီ။ဆက်အနာသိန်းတာနှစ်ခါကြုံခဲ့ရပြီးကျွန်တော်ကမတန်မဆွမ်းသူတစ်ယောက်ပါ။ဆက်အနာရှင်တို့နဲ့တကွချမ်းဖို့ပါတီအာဏာရရှင်တစ်လျှောက်လုံးမတမဆွမ်းသူတို့နဲ့ပြည်သူများအတွက်ဘာတစ်ခုမှကောင်းကျိုးမပြုခဲ့ဘဲရသမျှအိတ်ထဲထဲကြတယ်။ကျွန်တော်ကနိုင်ငံရေးသမားမဟုတ်ပါဘူး။ဒါကြောင့်နိုင်ငံရေးဘူးတုဒ္ဒနဲလာပါတယ်။ဒါပေမဲ့ကျွန်တော်သိတာတစ်ခုတော့ရှိတယ်။အာနာမသိခင်အမေစုလက်ထက်က NLD ကိုထောက်ခံသူရောမထောက်ခံသူကိုရောမိသားတစုကိုချက်4000ထက်မနည်းရခဲ့တာအားလုံးသိကြမှာပါ။အခြားဘက်စေအုပ်စုနဲ့ဖွတ်ပါတီတို့လက်ထက်က4000မပြောနဲ့400တောင်ထောက်ပံ့ခြင်းမရခဲ့ပါဘူးဥပမာယထာဝန်ကြီးဆိုရင်လှုပ်စင်ကာလကယထာမတော်တဲ့လမ်းတွေဖောက်ပြီးရသမျှကိုအိတ်ထဲထည့်ခဲ့ပါတယ်စစ်အုပ်စုအားကိုးတဲ့တရုတ်ကလည်းထိတ်ဆုံးကနေအောက်ခြေအထိလွှမ်းမိုးထားပါတယ်ဒါတွေကိုစစ်အုပ်စုကလည်းသိမှာပါပြည်သူတွေအများစုမကြိုက်မှန်းသိရတဲ့တိုင်းပြည်ကိုမတရားအတမအုပ်ချုပ်တဲ့စစ်အုပ်စုကိုမေးလိုက်ခြင်းပါတယ်စစ်အုပ်စုရဲ့ကိုကြိုးစည်းဘွားကိုကာကွယ်ခြင်းလို့လားမိမိတို့ရဲ့မတရားမှုပြုခဲ့တာတွေကိုအရေးယူခံရမှာစိုးလို့လားစေအုပ်စုတွေအမေစုနဲ့တကွ NLR အစိုးရအဖွဲ့ဝင်တွေကိုမတရားပုံမှားတွေတတ်တယ်လို့စေအုပ်စုတွေကိုပုံမှားတတ်မယ်ဆိုရင်ဝိတုစာအုပ်တအုပ်တောင်လောက်မယ်မထင်ဘူ
းဟုတ်ကဲ့ပါဒီတော်ရရှင်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို view ရတဲ့စဉ်တော်ရရှင်နေတည်အောင်လို့ထုတ်ဖော်လာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါသေး။ဒေးတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာဖိလဲပေးစီပါရစေ။ကျွန်တော် view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့သောရရှင်နေကိုကျမမေတ္တာတေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့သချင်းလေးဖြစ်ပါတယ်ဒီသချင်းလေးကိုကျွန်မ YouTube မှာနားထောင်တော့ YouTube ကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီသချင်းလေးကိုရင်းနဲ့ပြည့်နားဆင်ခံစားနိုင်ပါစေနော်
Show me what it means on a Sunday. Talk on me down jam along pelo. Then the are it means I gone in my pine. Show me what it means on a Sunday.ကောင်းမီတော့ကြာမှာလောင်ပေးလို့တရားရင်များစွာကောင်းနေမှာပြင်းနေဒါရင်မင်းကြောင့်ရမှာပဲမပူနဲ့ဒါပေမဲ့ဒီစိတ်ကိုမလျှော့ပါနဲ့မင်းမျောလင်းခြင်းများတစ်ချိန်ပြေးလာမှာလူဆိုတာမြေရောင်ကြည့်ရခုတွေအသက်ကိုယ်တော်စတိကြတာပဲမင်းရဲ့
ကိုယုံကြည်လေယုံကြည်ရတခုတွေ့အဆုံးနိုင်ရှောက်လမ်းမှာဒီနေ့တော့ရောက်မှာပါ Why the way my mind ka le cha pa ဒီလက်ချောင်းနဲ့ချိန်တိုင်းမပြန်ထားဖို့နမမေးပါနဲ့ဒါမင်းရဲ့တိုက်ပွဲပဲWhere did I mama tiaram shi daso me na ya me twi ma pi u vero ma nau pya ma le ba ne lu so ra ne show ti ya to ku twa thank god on the day ya na ve me e bua ba ma go jong chi le jong ti ya to ku twa Don't show them my the need of your mama
ဘေးကူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းဒေါ်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကဘေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဖီယိုမြန်မာဝိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြန်တည်းထဲဓာတ်ရိုက်နာဆင်နိုင်ပါလိမ့်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါလိမ့်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါလိမ့်ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်Don't you have to cool dread A thick coat on the day down of it Me and Uwama Bago yonji le Don't you have to cool dread So nice sharp lamba To me no yaw baba Lu so ra bie Don't you have to cool dread A thick coat on the day down ဘာကိုယုံကြည်လဲယုံကြည်ရတခုတွေ့ဆုံးနိုင်ရှောက်လမ်းပါတနေ့တော့ရောက်မှာပ
ါမအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာတရင်ပတ်ဆင်ကနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲချစ်ရခင်ရသူတွေအတွက်တည်သချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေတဲကတုတ္တအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ဒီသတင်းပတ်မှာတော့မြန်မာသတင်းတွေထဲမှာမကြခဏကြားကြရတဲ့ ICJ လို့အများသိကြတဲ့ International Court of Justice နိုင်ငံတကာတရားရုံးအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။မညညလွင်စီစဉ်တင်ဆက်ထားပါတယ်ရှင
် Unanimous findings that it does not have jurisdiction.To entertain the claims of the Cooperative Republic of Guyana.
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကြတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ညင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွင်တဲ့အညီနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြေရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်သက်တမ်းက6နှစ်ဖြစ်ပါတယ်။သက်တမ်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့ နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု Russia, Slovakia, ပြင်သစ် Morocco, Brazil, Somalia, တရုတ် Uganda, India, Jamaica,လေဘနွန်ဂျပန်နဲ့ဂျာမနီနိုင်ငံတွေကဖြစ်ပါတယ်ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတည်းကနေလျှို့ဝှက်မဲစနစ်နဲ့3နှစ်တစ်ချိန်ရွေးချယ်တာဖြစ်ပါတယ်အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်ဒုတိယဥက္ကဋ္ဌကတော့ရုရှားနိုင်ငံက Kirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Code လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12မှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင
်။မညညိုလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတ္တသတင်းဖတ်ဆင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီကနေ့အတွက်သတင်းဖတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှံလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ2540 51နဲ့လိုင်းလာမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုကတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာစာသင်ကျမ်းတွေအဆောက်အဦတွေထဲမှာကျားမတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘဲကျောင်းမှာမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်တွေရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟကန်နီကတနင်္ဂနွေနေ့မှာပြောပါတယ်။ကျားမတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးယဉ်ကျေးမှုအရပါမကန့်ညီတဲ့အတွက်အခုလိုခွဲခြားသင်စေတာဖြစ်ပြီးအာဖဂန်နိုင်ငံအတွက်မူဝါဒအသစ်ကိုချပြတဲ့ကာဘူးသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ကာတာနိုင်ငံချိုင်းဝန်ကြီးရှေ့ခ်မဟာမက်ဟာတာလီဘန်တွေခန့်အပ်ထားတဲ့ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့ကအာဖဂန်စတန်နိုင်ငံကဘူးမြို့မှာတောက်ရောက်တွေ့ဆုံခဲ့ပါတယ်။ဒါဟာအာဖဂန်ကိုတာလီဘန်တွေသိမ်းပိုက်ပြီးတဲ့နောက်နိုင်ငံတကာရဲ့အစ်စ်မြင့်ကိုယ်စားလှယ်တူပထမဆုံးချိန်လာရောက်တာလည်းဖြစ်ပါတယ်။တေဆုံးသွားပြီလို့လာတော်ကြားသတင်းတွေထွက်နေတဲ့အယ်ကိုင်ဒါခေါင်းဆောင်အိုင်မန်El Zawari ကို September 17 9/11 တိုက်ခိုက်မှုအနည်း20ပြည့်နှစ်ပတ်လည်နေ့အတွက်ထုတ်ပြန်တဲ့ဗီဒီယိုခွေအသစ်မှာပြန်ပြီးတွေ့လာပါတယ်။ဒီဗီဒီယိုကစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်း Jihad တိုက်ခိုက်ရေးသမားတွေရဲ့ website စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာ El Zawari က Jerusalem မှာဘရောမှာဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ဂူဝါဟာတီမြို့မှာတနင်္ဂနွေနေ့ကမြန်မာနိုင်ငံသား26ယောက်ကိုတရားမဝင်လာရောက်မှုနဲ့ဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲကပြောပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမှတ်ရင်ချင်းနိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ Line to Meter 3732 kHz 5885တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းရှင်းပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မသင်္ကီထိုက်ပါ။
This program has come to you from the Voice of